မြန်မာနိုင်ငံမှာအရင်စစ်အာဏာမသိခင်ကဖွင့်ထားတဲ့ငွေစင်းအကောင့်တွေကနေငွေထုတ်ယူဖို့ခက်ခဲနေပေမဲ့ငွေစင်းအကောင့်အတိဖွင့်ထားသူတွေကတော့အလွယ်တကူငွေသားထုတ်ယူနိုင်ကြပါတယ်။ငွေစင်းအကောင့်အဟောင်းသာရှိသူတွေကတော့ငွေထုတ်ရခက်ခဲနေကြတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုင်းညင်းကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဗဟိုဗန်ရဲ့ကန့်တတ်ချက်အတိတွေကြောင့်ဗန်စင်းရှိသူတွေငွေသားထုတ်ယူနိုင်ဖို့အခက်အခဲတွေဖြစ်နေကြပါတယ်။ကိုငွေစင်းတဲ့ကငွေကိုထုတ်ယူနိုင်ဖို့အတွက်တချို့ကငွေသားလဲပေးသူတွေကိုလိုချင်တဲ့ငွေပမာဏရဲ့600ကျိုင်လုံးလောက်အထိဝန်ဆောင်ကပေးပြီးထုတ်ယူနေရတာပါ။ဘဏ်တွေမှာကိုယ်တိုင်သွားထုတ်မယ်ဆိုရင်လည်းအလွယ်တကူထုတ်လို့မရကြသေးပါဘူး။ရခိုင်ပြည်နယ်ကကမ်ဘောဇာဘဏ်တွေမှာဆိုရင်တနေ့ကိုလူ15ယောက်ကိုသာငွေသားထုတ်ပေးနေပြီးတပတ်ကိုငွေသားအများဆုံး3သိန်းအထိသာထုတ်ပေးနေတာပါ။ငွေထုတ်ယူနိုင်ဖို့အတွက်တိုတင်တန်းစီတိုကင်ယူရတာမှလည်းတချို့ဆိုရင်တိုကင်ရဖို့ကိုတလလောက်ဆောင်းရတဲ့အထိဖြစ်နေပါတယ်။ဒါကြောင့်လဲအများစုကအပြင်ကငွေထုတ်ယူနိုင်တဲ့နေရာတွေမှာအခကျင်းငွေပေးပြီးထုတ်ယူနေကြပါတယ်။ဒါမှငွေထုတ်ရတာအဆင်မပြေလို့ငွေထုတ်နိုင်တဲ့နေရာတွေမှာငွေတသိန်းအတွက်အဖိုးအခတစ်တောင်းလောက်ထိပေးပြီးထုတ်ယူနေရတယ်လို့စစ်တွေမြို့နယ်ကကိုခန့်ရိုးလှက VOA ကိုပြောပါတယ
်။ကျွန်တော်တို့ကတကယ်အရေးကြီးလာတဲ့အရှင်ပေါ်ကိုရေးကိုတာတွေဒီမကျေးမမရေးကိစ္စတွေဆိုရင်ဘဏ်ကမရရင်အပြင်မှာပဲသွားထုတ်ရတယ်အဲ့ဒီအပြင်မှာလေတည်တည်နဲ့ထုတ်လို့ရတဲ့ဟာလေရှိတယ်ဒါပေမဲ့သူတို့ကတရားမဝင်ဈေးကွက်လို့ပြောချင်တယ်။ဘာဖြစ်ဆိုတော့ကျွန်တော်တို့စီကပိုက်ဆံ3000ရဖို့အတွက်သူတို့စီကျွန်တော်တို့8000 8000 400ခန့်လို့ဆိုရင်1000ထိတရားလာလေရှိတယ်
။ညဦးမျိုးနယ်ကကိုတိုးမြတ်ကလည်းဘန်းတွေမှာငွေထုတ်မယ်ဆိုရင်တပတ်ကိုငွေ3သိန်းထုတ်ရဖို့အတွက်တစ်လလောက်ဆောင်းရတာကြောင့်အပြင်မှာငွေအဆမတန်ပေးထုတ်နေရတဲ့အတွက်ဝင်ငွေထိခိုက်နေရပါတယ
်။ငါပါထုတ်မယ်ဆိုရင်လည်းဟိုအရှင်ကြံ့ကြတာရှိရကိုရ။ဘာလို့ဖြစ်ရပုံကအပူငွေကစိတ်မထုတ်ပေဘူး။ထုတ်မပေဘူးဆိုရင်ကျွန်တော်တူတီနေပဲယူရတယ်။အဲတူတီနေပဲယူနေဆိုကျွန်တော်ကအစ်စင်ကအခုပြုံးလို့နေရဆိုရင်ဟိုတောင်တူတီကတောင်းရမှာကနောက်ထပ်တစ်ပတ်လောက်ဆောင်ရမှာ
။လက်ရှိရခိုင်ပြည်နယ်မှာ ATM တွေပိတ်ထားသလိုတပတ်ကိုကျပ်ငွေ3သိန်းအထိလောက်ကိုသာတိုကင်စနစ်နဲ့ထုတ်ပေးနေတာဖြစ်ပြီးတော့တပတ်ကိုလူ85ယောက်ပဲထုတ်ပေးနေတာပါ။စစ်တွေမြို့နယ်မှာဆိုရင်တော့ကမ္ဘောဇာဗန်မှာငွေအပ်ထားသူတွေအနေနဲ့ငွေထုတ်မရတဲ့အကြောင်းနဲ့ပတ်သက်ပြီးမင်းညံ့တာတွေကိုပြန်မဖြေကြားတဲ့အပြင်ဗန်ဝင်နှန်းတွေရဲ့ဆက်ဆံရေးအဆင်မပြေတာတွေနဲ့တခါတလေဗန်ဝင်နှန်းတွေရဲ့အော်ဟစ်တာတွေအထိပါကြုံတွေ့နေရတယ်လို့ငွေထုတ်ယူသူတွေကပြောပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းဗဟိုဗန်ကဗန်တွေအပေါ်ကန့်သတ်ချက်တွေချမှတ်ခဲ့တဲ့အတွက်ငွေထုတ်ရခက်တဲ့ပြဿနာတွေဆပေါ်လာခဲ့တာပါ။ငွေထုတ်ရအဆင်ပြေစေဖို့အတွက်ငွေစင်းအကောင့်အတိတ်တွေဖွင့်ကြပါလို့ဘောဗန်ဒူဥက္ကဋ္ဌဦးဝင်းတော်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပြီးတော့အကောင့်အသစ်တွေဖွင့်ကြဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာလူအများသုံးကြတဲ့ကမ္ဘောဇာဘဏ်ရဲ့ website မှာတော့လွယ်ကူစွာငွေသားထုတ်ယူနိုင်သည့်ငွေစင်းအကောင့်အသစ်ဆိုပြီးဘဏ်စင်းအသစ်၅မျိုးကိုကြီးညာထားပါတယ်။ဘဏ်စင်းအကောင့်အသစ်တွေကိုလူတိုင်းဖွင့်နိုင်ပြီးအမျိုးအစားလိုက်ကျပ်တပေါင်းကနေကျပ်10သိန်းအထိစတင်ထည့်ဝင်ငွေတွေကိုတတ်မှတ်ထားပါတယ်။စီးပွားရေးလုပ်ငန်းလုပ်နေကြသူတော်တော်များများကတော့ငွေအသွင်းထုတ်လွယ်ကူအောင်နဲ့ငွေသားပမာဏအကန့်အသတ်မရှိထုတ်ယူနိုင်အောင်ဗန်စင်းအစ်စ်တွေဖွင့်ပြီးဆောင်ရွက်နေကြပါတယ်။ဝါခိုင်မှာရောင်းဝယ်ရေးကုမ္ပဏီဥက္ကဋ္ဌဒေါက်တာစိုးထွန်းကဗန်စင်းအကောင့်အစ်စ်ကနေငွေထုတ်နိုင်ပေမဲ့ကန့်သတ်ချက်တွေရှိနေသေးတာကိုအခုလိုရှင်းပြပါတယ
်။အကောင့်ဟောင်းဆိုငွေသားထုတ်လို့မရအောင်အကောင့်အစ်စ်ကတော့ငွေသားထည့်ငွေသားပြန်ထုတ်လို့ရတယ်။မှန်တယ်အကောင့်ဟောင်းဆိုအရင်တော့ထည့်ထားတဲ့ဟာဆိုသူကငွေပြန်ထုတ်လို့မရအောင်ငွေသားအကောင့်ထန်စွာနဲ့ပဲပေးချေတာကိုတုံးတော့အကောင့်တက်ကြတော့ငွေသားတက်ငွေသားပြန်ထုတ်တော့တော်တယ်ဟောတယ်ဆိုတော့ငွေသားတက်လာတာအကောင့်ဟောင်းတယ်အကောင့်လေးကိုကြောင်းလို့မရဘူးသူကထည့်လို့မရ
ရန်ကုန်တိုင်းရွှေလုံငန်းရှင်များအတင်း YGEA ကလည်းရွှေသိန်းလုံးထိန်းဖို့အတွက်ဆိုပြီး 99.99 ရာခိုင်နှုန်းအဖြစ်ရွှေတွေကိုဗန်တွေနဲ့ချိတ်ဆက်ပြီးပြည်သူတွေစီတိုက်ရိုက်ရောင်းချဖို့စီစဉ်နေပြီးတော့အဲ့လိုရောင်းချတဲ့အခါအရင်ကဖွင့်ထားတဲ့ဗန်အကောင့်ကငွေတွေနဲ့ဝယ်ယူလို့မရနိုင်ပဲအကောင့်အစ်ဖွင့်ပြီးမှငွေသားနဲ့ဝယ်ယူလို့ရမယ်လို့အတိပေးထားပါတယ်။ဒီအကြောင်းကိုရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။